အမေရိကန်တပ်ဖွဲ့ဝင်တွေကိုဗစ်ကာကွယ်ဆေးအမြန်ဆုံးထိုးနှံကြဖို့ကာကွယ်ရေးဝန်ကြီး Lloyd Austin ကဗုဒ္ဓဘုနေ့ကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ် Pfizer ကိုဗစ်ကာကွယ်ဆေးကိုအမေရိကန်အစားအစာနဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကအပြည့်အဝခွင့်ပြုလိုက်ပြီးနှစ်ရက်အကြာမှာအခုလိုထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ကြောင့်ကာကွယ်ဆေးမထိုးရသေးတဲ့အမေရိကန်တပ်ဖွဲ့ဝင်8သိန်းကျော်မဖြစ်မနေဆေးထိုးကြရမှာဖြစ်ပါတယ်ကာကွယ်ရေးဝန်ကြီးရဲ့အမိန့်မှာကာကွယ်ဆေးကိုဘယ်အချိန်အပြီးထိုးရမလဲဆိုတာဖော်ပြမထားပေမဲ့သက်ဆိုင်ရာတန်ရင်းတက်ဖွဲ့အလိုက်အစီရင်ခံတင်ပြဖို့ညွှန်ကြားထားပါတယ်ကာကွယ်ရေးဝန်ကြီးကတော့တိုင်းပြည်ကိုကာကွယ်ဖို့ကိုယ်တိုင်ကျန်းမာတန်ဆွမ်းပြီးအသင့်ရှိဖို့လိုအပ်ကြောင်းပြောဆိုထားပါတယ်ဩဂုတ်လ18ရက်နေ့ထိဆိုရင်လက်ရှိတာဝန်ထမ်းဆောင်နေတဲ့ပြည်တွင်းကာကွယ်ရေးနဲ့အရန်တက်ဖွဲ့ဝင်တသန်းကျော်ဟာကာကွယ်ဆေးအပြည့်ထိုးပြီးထားဖြစ်တယ်လို့နောက်ထပ်နှစ်သန်းခွဲနီးပါးလောက်ဟာလည်းကာကွယ်ဆေးပထမအကြိမ်ထိုးနှံထားပြီးဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါရယ်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့တက်ဖွဲ့ဝင်ပေါင်း 1.3 သန်းကျော်ရှိပြီးအခြားပြည်တွင်းကာကွယ်ရေးနဲ့အရန်တက်ဖွဲ့ဝင်ပေါင်း 8 သိန်းနီးပါးရှိပါရယ်ရှင်